Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ10ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.50နဲ့လိုင်းလက်မီတာ190ပြည် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ဒီမှာခေါညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါညနာဆင်းမဲ့သတင်းတွေထဲမှာတော့ high game online အာမာကျူဝနိုင်ငံအရှေ့ပိုင်းကိုဖြတ်သန်းတိုက်ခိုက်နေပြီးတနင်္ဂနွေနေ့မှာဝင်ရောက်လာမဲ့ American Florida ပြည်နယ်မှာလည်းကြိုတင်ဖြစ်စင်နေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတ်တွေမှာသေဆုံးသူအရေအတွက်ဟာ1000ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခဇေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူချင်ညာပေးသွားမှာပါ
။အခုညနာဆင်းမဲ့သတင်းလာတွေထဲမှာတော့အကြမ်းဖက်မှုနဲ့မသက်ဆိုင်တဲ့စိုးရိမ်စိတ်ကြောင့်ထွက်ပြေးကြသူတွေနေရက်ပြန်နိုင်ရေးတိုင်ဝင်ရှိသူတွေဘက်ကစီစဉ်နေပါတယ်
။အဲဒီကျွန်တော်ပါပါတဲ့ဟိုဟာတွေကိုပြည်သားတွေပြန်လည်ရှိခွဲဖို့ကျွန်တော်မနေရက်တွေ့တဲ့ဟိုဟာမော်လဝီဆရာရောင်းရဲ့ကြီးရလူတွေနဲ့ဘောလုံးနှမ်းပြီးတော့အချက်ချက်ပြီးပြောပြီးရှိပါတ
ယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးရဲ့ကြေညာချက်နဲ့အတူတခါအိန္ဒိယဘက်ကိုရောက်နေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေပြန်ပို့ဖို့အိန္ဒိယအစိုးရရဲ့စီစဉ်မှုကိုဒုက္ခသည်အများစုကစိတ်မသက်မသာဖြစ်နေတာပါကြောင့်ပါလဲ။ကချင်ပြည်နယ်ဘက်မှာလည်းအစိုးရနဲ့ကချင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာနေတာကြောင့်နေရက်တိတ်ဆောင်နေသူတွေရဲ့နေရက်ပြန်ရေးနဲ့စားတောက်ရေးအခက်အခဲတွေအကြောင်းနဲ့အတူအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဖြတ်တန်းမဲ့ဤမှာဟာရီကိန်းမုန်တိုင်းလမ်းကြောင်းမှာရှိနေကြတဲ့မြန်မာနယ်ဝယ်ပွားတွေရောဘာတွေကြိုတင်ပြင်ဆင်ထားကြသလဲဆိုတာပြောပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နေဦးနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင
်ဟာရီကိန်းအာမာကျူးဝါနိုင်ငံရှိပိုင်းနေရာတော်တော်များကိုဖြတ်တန်းတိုက်ခတ်နေပြီးဒီနေ့တောက်ကြနေနှောင်းပိုင်းမှာတော့အနောက်မြောက်ဘက်ကိုရွှေ့ရှားနေတဲ့မုန်တိုင်းဟာကျူးဝါနိုင်ငံမြောက်ပိုင်းနဲ့ဘာမားနိုင်ငံနေရာတော်တော်များကိုတိုက်ရိုက်ဝင်ရောက်လိမ့်မယ်လို့လည်းအမေရိကန်မြေသားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားပါတယ်။ပြင်းအားဆင်ကရှိတဲ့အာမာဟာရီကိန်းဟာဒီနေ့စောပိုင်းမှာတော့အဆင့်လေးဖြစ်ရှက်ချလာပြီးမယ်အားကောင်းနေစေဖြစ်ပါတယ်။အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဒီရက်ပိုင်းတွင်ဝင်ရောက်ဖို့ရှိနေတဲ့မုန်တိုင်းဟာအင်အားဆက်ကောင်းနေနိုင်တယ်လို့လည်းကြမ်းကြင်သူတွေခန့်မှန်းထားကြတာပါ။မုန်တိုင်းဗဟိုချက်ဟာကျူးဝါနိုင်ငံမြောက်ပိုင်းကန်ယူရက်နဲ့ဘာမားအလယ်ပိုင်းဒေသတွေကိုဒီကနေ့နဲ့မနက်ဖက်မှာဖြတ်တန်းယူရှာပြီးဖလော်ရီဒါတောင်ပိုင်းဒေသတော်တော်များကိုတော့တနင်္ဂနွေနေ့အစောပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဘာမားတက်ကိုက်ကွန်ကျန်းစုတွေနဲ့ကျူးဝါနိုင်ငံကဒေသတော်တော်များအပြင်ဖလော်ရီဒါပြည်နယ်ကန်ယူရက်ဒေသတွေမှာတော့ဟာရီကိန်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။အာမာဟာရီကိန်းချဉ်ကပ်လာနေတဲ့ဖလော်ရီဒါတောင်ပိုင်းမှာတော့လူ9သိန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့လည်းမနေ့တုန်းကပဲအမိန့်ထုတ်ပြန်ထားပါတယ်။အတ္လန္တိတ်သမုဒ္ဒရာမှာအင်အားပြင်းစုံမုန်တိုင်းဖြစ်ဆန်ရင်တင်ထားတဲ့အာမာမုန်တိုင်းကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတာပါ။မုန်တိုင်းထံတရားခံရတဲ့ဘာဘူရာကျောင်းအားဆိုရင်လည်းလူသူနေလို့မရနိုင်လောက်တဲ့အခြေအနေတွေဖြစ်ခဲ့ရတဲ့အကြောင်းအန်တီကိုနဲ့ဘာဘူရာဝန်ကြီးချုပ်ဂက်စတွန်ဘရောင်းကပြောဆိုထားပါတယ်။အန်တီကိုကနဲ့ဘာဘူရာကျွန်းစုတွေကပြင်းအားဆင်သုံးရှိတဲ့ဟိုဆေးဟာရီကိန်းမုန်တိုင်းစီစဉ်မှာထပ်မံဝင်ရောက်မယ့်အန်ဒီယန်နဲ့လည်းရင်ဆိုင်နေရပါတယ်
။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာဂျာရာဘရီနီညာကပြင်းအား10.5အဆင့်ရှိတဲ့ငလင်တစ်ခုလောက်ခတ်သွားတာကြောင့်လူ16ဦးထဏ်မှန်းနဲ့တေဆုံးသွားပါတယ်။ဒါကနေပေါင်းတရားအတွင်းအပြင်းအထန်ဆုံးငလင်ဖြစ်တယ်လို့မက္ကဆီကိုသမ္မတအန်ဒရီကာပညာညေတိုကပြောပါတယ်။မက္ကဆီကိုနိုင်ငံတောင်ဘက်ကတွနာလာမြို့ကနေကီလိုမီတာ100အကွာပစိဖိတ်ကမ်းရိုးအနီးမှာငလင်လောက်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလင်ကြောင့်ချက်ဘတ်စပြည်နယ်တောင်ပိုင်းမှာအိမ်တွေပြိုကျသွားပါတယ်။အခုငလင်ဟာ1985ခုနှစ်ကလူပေါင်း1000ကျော်တေဆုံးခဲ့ရတဲ့ငလင်ထက်ပိုကြီးတယ်လို့သမ္မတပညာညေတိုကတောက်ကြနေမှာပြောပါတယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်းအား8.1အဆင့်လို့ဖော်ပြပါရယ်ငလင်ကြောင့်တမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားလေးတွေလည်းဖြစ်ပေါ်ခဲ့တယ်လို့ပစိဖိတ်ဆူနာမီသတိပေးဌာနကပြောပါရယ်ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူးအိမ်တွေကျောင်းဝင်တဲ့စီးရုံတွေလည်းငလင်ကြောင့်ထိခိုက်ပျက်စီးသွားတယ်လို့ Cheerbus အုပ်ချုပ်ရေးမှူး Manuel Velasco ကရုပ်မြင်သံကြားဆွေးနွေးခန်းမှာပြောဆိုသွားပါရယ်ငလင်နိုင်ငံဝေးလံလာတဲ့ Mexico City နဲ့ Guatemala City ထိတောင်သိရှိခန်းစားခဲ့ရတာပါငလင်ကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံအတော်များများအတွက်ဆူနာမီသတိပေးချက်တွေကိုအမေရိကန်ဆူနာမီသတိပေးရထားတာကအစောပိုင်းမှာထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်
။အမေရိကန်ကစီးရီးယားရေးယူမဆိုရင်မြောက်ကိုရီးယားအတွက်အင်တာမတ်ကြီးကွဲစရာနေတဲ့နေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ပုံစံတင်တဲ့ချင်းကမဲ့ရည်ရွယ်ချက်ကိုတော့ကိုယ်စော်ဝါရှိတ်ဆဘာအာမက်အဆဘာနဲ့အတူမနေ့ကအင်ပီရိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကထပ်မံပြောဆိုလိုက်တာပါ။စီးရီးယားဖြစ်ရှင်းမဲ့နည်းလမ်းကိုမလိုလားပေမဲ့ဖြစ်လာနိုင်တဲ့အလားအလာတွေရှိနေကြောင်းလည်းပြောဆိုထားပါတယ်။ မြန်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်တွေကိုတောင်းပြန်နေတဲ့နည်းလမ်းတွေရှာဖွေဖို့ရည်ရွယ်ပြီးသမရထွန်းဟာအာရှနဲ့ဥရောပကမဟာမိတ်တွေနဲ့လွန်ခဲ့တဲ့ရက်တွေအတွင်းတယ်လီဖုန်းဆက်ဆွေးနွေးနေတာပါ ဥရောပသမဂ EU ကတော့မြန်ကိုရီးယားပေါ်စီးပွားရေးရာဖိအားပေးမဲ့အစီအစဉ်တွေကိုထောက်ခံထားပါတယ် EU နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာကိုယ်စားလှယ်ဖက်ဒရီကာမိုဂါရီနီကတော့ကုလသမဂ္ဂနဲ့ EU တို့ရဲ့စီးပွားရေးရာပိတ်ဆို့တန်ခတ်အရေးယူမှုတွေဟာတန်တမာရေးအရဆွေးနွေးပြောဆိုမှုတွေအတွက်လမ်းပွင့်လာစေဖို့ရည်ရွယ်ထားကြောင်းပြောဆိုထားတာပါမြန်ကိုရီးယားက6ချိန်မြောက်အနုမြူပုံစမ်းသပ်မှုလုပ်ခဲ့တဲ့အပေါ်ကုလသမဂ္ဂကနောက်ထပ်အရေးယူတန်ခတ်မှုတွေတိုးမြင့်မဲ့အစီအစဉ်ကိုထောက်ခံသွားမှာဖြစ်ကြောင်းတရုတ်နိုင်ငံကလည်းပြောဆိုထားပေမဲ့လက်တလောချင်းထီကတော့မြန်ကိုရီးယားကိုရင်းနှီးနဲ့တန်းငွေတင်ပို့မှုတွေကိုတရုတ်နိုင်ငံဘက်ကဖျက်ဆောက်တာမျိုးတော့မရှိသေးပါဘူးမြန်ကိုရီးယားအတွက်တန်တမာရေးစီးပွားရေးရာအဓိကမှာမဖြစ်တဲ့တရုတ်နိုင်ငံကတော့တန်ခတ်အရေးယူမှုတွေဟာကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါဖို့ကြိုးပမ်းရမှာထိရောက်မှုသိမ့်မရှိဘူးလို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုကတော့မြန်ကိုရီးယားပေါ်တက္ကသိုလ်တွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းတစ်ခုကိုကုလသမဂ္ဂလူညွန့်ရေးကောင်စီမှဖြန့်ဝေထားပြီးမဲခွဲဆုံးဖြတ်အတည်ပြုနိုင်မှုလည်းမျှော်လင့်နေပါတယ
်။2019ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်စ်တော်တော်စုံစမ်းစစ်ဆေးသူတွေကသမ္မတထရမ့်မြေသားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကိုကြာရာပြင်းနေကအနိုင်အတော်ကြောင်စစ်ဆေးမင်းမြန်ခဲ့ပါတယ်။ဒီထဲမှာသူ့ဘခင်ရဲ့ဒီမိုကရက်ပြိုင်ဖက်ဟီလာရီကလင်တန်ရဲ့မကောင်းသတင်းတွေပေးမယ်ဆိုတာကြောင့်ရုရှားအစိုးရနဲ့အဆက်အဆက်ရှိတဲ့ရှင်းနေတဲ့အောင်နဲ့ထရမ့်ဂျူနီယာကတော်တွေ့ခဲ့တဲ့ကိစ္စလည်းပါပါတယ်။ဟီလာရီကလင်တန်ရဲ့ကျမကြီးကိုချင်းသိက္ခာဒါမှမဟုတ်အရေးအချင်းပြည့်မြင်မှုနဲ့ဆိုင်တဲ့အချက်လက်တွေရလန့်ချေသဘောမျိုးအဲ့ဒီရှင်းနေကပြောတာကြောင့်စိတ်ဝင်စားတဲ့အတွက်2016ခုနှစ်ဇွန်လကတွေ့ဆုံပွဲကိုစီစဉ်ခဲ့တာလို့ထရမ့်ဂျူနီယာကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးပွဲအဖွဲ့မှပြောခဲ့တယ်လို့ The New York Times သတင်းစာကရေးပါတယ်။ထရမ့်ဂျူနီယာကိုစစ်ဆေးမင်းမြန်တာတွေမပြေသေးဘူးလို့ကော်မတီဖွဲ့ဝင်တဦးကပြောပါတယ်။ဒီကဘက်စစ်ဆေးမင်းမြန်ချင်းအတွင်းထရမ့်ဂျူနီယာရဲ့ဖြေကြားချက်တွေမှာမိခွန်ထုတ်စရာတွေရှိလာတာကြောင့်ဒီလိုအလားတူမိခွန်တွေကိုပဲကြမ်းတစ်စာချိန်ဆိုပြီးတော့လွတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့လူလူရှင်မောင်လာရောက်ဖြေကြားရအောင်မယ်လို့ Democratic Party အထက်လွှတ်တော်အမတ် Richard Blumenthal ကပြောပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39 လိုင်းဒိုမီတာ25 kHz 11.96 လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေရတဲ့သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကဘရိတ်ခတ်တွေအတွင်းတည်ဆုံးသူရေတွဲဟာ1000ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။
I would agree with the assessment that perhaps about 1,000 or more are already dead.
ဒီထောင်နဲ့ထောင်ကျော်လောက်တည်ဆုံးအောင်တည်ဆုံးနိုင်တယ်လို့ဆိုရခမန်းချက်ကိုသူ့အနေနဲ့လက်ခံရမှာဖြစ်တဲ့အကြောင်းနဲ့တည်ဆုံးမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်နေပြီမလဲအများစုကတော့ရိုဟင်ဂျာတွေဖြစ်နေမယ်လို့လူ့ခွင့်ရေးထုတ်ကိုယ်စားရန်ဟီလီက AFP သတင်းဌာနနဲ့မေးမြန်းခန်းအတွင်းပြောဆိုသွားတာပါ။ချမ်ပတ်တက်ခမှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာတည်ဆုံးသူစုစုပေါင်းဟာ1000ကျော်လောက်တည်ရှိနေတယ်လို့ဆိုတဲ့ခမန်းချက်ဟာမြန်မာဆွေရကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်နှစ်ဆလောက်ပိုများနေပါတယ်။မြန်မာအနာဝင်ကတော့ပြည်ပကတွင်တည်ဆုံးသူလူညွန့်ရင်းဝန်တန်းတွေအရက်သားတွေနဲ့အချမ်းပတ်သမားတွေစုစုပေါင်း400ကျော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခရောက်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ရခိုင်ပြည်နယ်ကပြည်ပကတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးလာသူရေထွက်ဟာအခုဆိုရင်ခမန်းကြီး 28,000 လောက်တည်ရှိနေပြီလို့လည်းဒီကနေ့ပဲပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကပြည်ပကတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်နဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေလည်းဖြစ်ပေါ်နေတာပါ။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံထဲမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာဝယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြည်ပကဖြစ်ရာဒေသကလူအလုံးကိုဆောက်ရှောက်ကူညီနေအောင်အတက်နိုင်ဆုံးကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။
မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကထိတ်တန့်လွှတ်တော်ကိုယ်စားလှယ်တွေကပူရဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြစ်တင်ရှုံချလိုက်ကြပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Democratic Party က Dick Durbin, Republican Party က John McCain တို့ပူးတွဲပြီးအဆိုပြုခဲ့တဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အကြီးအကဲလုပ်ရတွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန့်တာဖို့လဲဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းထားတာပါ။ဆုံးဖြတ်ချက်ကိုတော့ Democrat အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Dan Feinstein, Cory Booker နဲ့ ပေါ့မန်နက်စတိုကလည်းထောက်ခံခဲ့ကြပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါရခိုင်ပြည်နယ်ကပဋိပက္ခတွေဖြည့်ရှင်ဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကဝင်ခွင့်ပြုဖို့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းတိုက်တွန်းထားပါရယ်မနေ့တုန်းကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းပြောဆိုခဲ့တာပါကြေးရွာတွေမိရှုခံရတာလူအများပြအိုးအိမ်စုံကထွက်ပြေးနေရတဲ့အပအဝင်မတိမနေအခြေအနေနဲ့ပတ်သက်လို့ဆိုရင်ပူပန်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟက်တာနျူရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ
်။တူကီတန်ရောက်နေဒီနေ့ဆက်မိုက်လုံကဖြစ်ပွားခဲ့တဲ့ရုံးရင်းဆက်ကတ်မှုမှာပါဝင်ခဲ့သူတူကီနယ်ပွားအမေရိကန်နိုင်ငံသားနှူးကသူတို့မှာပြင်းမရှိကြောင်းဝါရှင်တန်ဒီစီကတရားခွင်မှာမနေ့တုန်းကရှောက်လဲကြပါတယ်။ဗာဂျီးနီးယားပြည်နယ်ကစင်နိုင်နာရီနဲ့နယူးဂျာဆီပြည်နယ်ကအေရက်ဒီရတရီမျိုးနှစ်ဦးကိုတော့ကိုတိလက်ရောက်တက်ခတ်မှုချင်းချမှုတွေနဲ့တရားဆွဲဆိုထားတာပါတရားရုံးမှတ်တမ်းတွေအရနှူးစလုံးကပြစ်မှုရှိကြောင်းရှောက်လဲခဲ့ကြပြီးခုံသမားရေးဖွဲ့နဲ့စစ်ဆေးဖို့လည်းတောင်းဆိုခဲ့တာတွေ့ရပါတယ်တူကီတမ္မကြီးရဲ့လွန်ကျွေးဝင်တဲ့အများပြားပါဝင်လူ18ဦးကိုတော့မေလ16ရက်နေ့ကဖြစ်ခဲ့တဲ့ရုံးရင်းဆက်ကတ်မှုတွင်ဆန္ဒပြသူတွေကိုတက်ခတ်ခဲ့သူတွေဖြစ်နေတရားဆွဲဆိုထားတာပါသူတို့အလုံးကတော့သူတို့တန်ရုံအကြမ်းဖက်မှုတွေဖြစ်ပေါ်အောင်ပူးပေါင်းကျေစွင်မှုနဲ့တရားဆွဲဆိုထားပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်18နှစ်တိကျခံရနိုင်ပါတယ်
ကိုလံဘီယာနိုင်ငံမှာအနည်း90ကျားပြည်ရင်းစစ်အဆုံးသတ်ဖို့လှုံ့ဆော်နေတာနဲ့အမျှလက်တုံ့ပြန်မှုတွေကိုဆွန့်လွှတ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကကိုလံဘီယာနိုင်ငံသားတွေကိုတိုက်တွန်းလိုက်ပါတယ်။ကြီးမားကျယ်ပြောလာတဲ့ဘဂိုဒါဥယျင်ကြီးထဲမှာကျင်းပတဲ့လူလူစုဝေးပွဲကြီးမှာပိုယဟန်မင်းကြီးကအကြမ်းဖက်မှုပေါ်ပေါက်လာစေတဲ့မတရားမှုတွေရပ်တန့်ရင်းနဲ့လူမှုရေးမငြိမ်များမှုတွေကိုအဆုံးသတ်တဲ့ဥပဒေတွေချမှတ်ဖို့ကိုလံဘီယာကောင်ဆောင်တွေကိုတိုက်တွန်းသွားပါတယ်။ FARC ပျောက်ကြားတပ်ကထောင်းနဲ့ချီတဲ့တပ်ကရဲတပ်သားဟောင်းတွေကိုလူမှုအတိုင်းဝိုင်းနဲ့ပြန်လည်လက်ခံပြီးမတူကွဲပြားမှုတွေကိုပြုပြင်လှုပ်ဖို့ရင်မှန်းထားတဲ့ကိုလံဘီယာနိုင်ငံသားတွေကြားမှာသတိသာသာသဘောထားကွဲပြားနေကြတာပါအနည်း90ကျော်ကိုလံဘီယာပြည်တွင်းစစ်ကြောင်းလူပေါင်း300,000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ
်စက်တင်ဘာလ10ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့နှက်လောင်တို့ကြီးညာပေးသွားတာပါရှင်အခုရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်တဲ့တင်းရှောင်မွတ်စလင်တွေနေရပြန်နိုင်ရေးစီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကပြောပါတယ်လူသားချင်းစာနာမှုအကူအညီထောက်ပံ့ဖို့အစီအစဉ်ရှိကြောင်းလည်းလူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်ကြတွေဖြစ်ပွားပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်သူမွတ်စလင်တွေနေရပ်ပြန်လာနိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့နေကြားဆောင်ရဲတပ်ဖွဲ့ကတပ်ဆိုင်ရာရမိရဖတွေနဲ့ဆွေးနွေးဆောင်ရွက်နေပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးဖုန်းကျင်ကအခုလိုပြောပါတယ
်အဲဒီကျွန်တော်ပါပါတယ်ဟိုဟာဒီအကုန်လုံးဆက်ရွက်သွားတယ်အဲပြန်လည်ရှိဖွဲ့ဖို့ကျွန်တော်မနေ့ရက်တွေ့တဲ့သူတို့ရဲ့ဟိုမော်လဝီဆရာရောင်းရဲ့ကြေးရလူလူတွေနဲ့အပေါ်လုံးနှမ်းပြီးတော့အချက်ချက်ပြီးပြောပြီးဖြစ်ပါတယ်။အဲဒီဟိုကိုသူရဆင်းနေတိုးတဲ့အချိန်မှာအဲ့ဒီကျော်ရအပေါ်လုံးအဲ့တိုင်းမဲ့ဆောင်ခိုင်းတာပါသူကတဆင့်တုံးနေပါတယ်။အဲတော့ပြောလဲကိုလည်းလက်ရှိလဲဓာရီခါလဲပေးကြရရှိပါတယ်။ဒါလည်းနောက်တရားဝင်ထုတ်ပြန်မှာဖြစ်ပါတယ်
။အမတ်တိနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးချုပ်သူရဆန်းလွင်ကတင်းရှောင်နေတဲ့အကြမ်းဖက်မှုမှာမပါဝင်သူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလီရမိရဖတွေကဆက်သွယ်လာကြောင်းဒီအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းအကြောင်းပြန်ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကနေရပြန်လာသူတွေကိုလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းပြောပါတယ်
။ကျန်းဖက်ထဲမှာမပါဝင်တဲ့မွတ်စလင်တွေလည်းသူတို့တွေကတော့သူတို့မူလနေရာမှာတော့ပြန်ပြီးတော့မှဟိုနေထိုင်နေတာပေါ့နော်နောက်ကသူတွေလည်းပြေးသွားနေရတဲ့အတွက်သူကလိုအပ်တဲ့လူသားချင်းစာနာမှုကူညီထောက်ပံ့နေရတော့ချက်ချင်းဒီ Red Cross Movement နဲ့ကျွန်တော်တို့ထောက်ပံ့ပေးသွားမှာပဲလေအဲ့ဒါလေးကိုတော့လုပ်သွားကြမှာပေါ့
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးချိန်အစောပိုင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူနဲ့မပါဝင်သူတွေကိုခွဲခြားဖို့အခက်အခဲရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာအကြမ်းဖက်မှုမှာမပါဝင်သူတွေကအာဏာပိုင်တွေကိုဆက်သွယ်အကူအညီတောင်းခံခဲ့တာကြောင့်ခွဲခြားလာနိုင်ခဲ့ပြီးအကူအညီတွေပေးအပ်ခဲ့ကြောင်းဦးစိုးအောင်ကဆက်ပြောပါတယ်
။ပမ်မပန်းနေရွာမွတ်စလင်တွေကိုကျွန်တော်တို့တပ်မတော်ရောဟိုဟာရောလူမျိုးရေးဖွဲ့စည်းတွေရောအဲဒီခေန်ဥချိုရေးဖွဲ့တို့ကတော့အကုန်လုံးပါလာပဲပတ်ထောက်ပတ်နေလေအင်းအင်းမတိုင်ရင်တည့်ရလာမှမဖြစ်ဘူးပြ
ဒီလိုပဲဆက်တယ်လေဒီလိုပါဒီလိုရွာအကျံဖက်မရှိပါဘူးအကျံဖက်ကလည်းလက်မခံပါဘူးသူတို့ဒီလာလို့ရှိရင်အနှံပါမယ်ဆိုတဲ့ဥစ္စာဆက်တယ်မှုတွေရအဲ့ဒီမှာသူတို့တွေရဆောင်ရှောက်ပြီးပါလူကြီးဖွဲ့တွေရဆိုတဲ့ခါကျတော့တွားပြီးတော့မှတော့ရိခါတွေထောက်ပံ့ပေးပြီးတယ်လေအောက်ကလ
29ရက်နေ့ကအေအာအက်စ်အစိုးရအကျံဖက်သမားတွေကလုံခြုံရေးစခန်း36လောက်ကိုတပြိုင်တည်းတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းရင်းသား 2000လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နယ်စပ်မှတ်တိုင်း26နဲ့25အကြားမှာတရားမဝင်နေထိုင်နေကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနယ်စပ်ဖြတ်ကျော်ဝင်ရောက်လာသူ3000လောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်ကိုမိုးစောပြောပြခဲ့တာပါရှင်
အိန္ဒိယနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့အိန္ဒိယအစိုးရဆရာကစီစဉ်နေတယ်ဆိုတာကြောင့်သူတို့ဘဝအခြေအနေဟာမရေမရဖြစ်ပြီးအဲ့ဒီလိုပြန်ပို့ခံရမှာတဲ့စာရင်သေသွားတာကပိုကောင်းလိမ့်မယ်လို့ဒုက္ခသည်တွေကပြောကြပါတယ်ရိုက်တာသတင်းထုတ်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပါပါရှင်
မြန်မာနိုင်ငံမှာဖြစ်ပွားတဲ့အကြမ်းဖက်ပြည်ပကတွေကြောင့်တိုင်းငန်းရှိတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသလိုတချို့လဲဟိန္ဒူအများစုနေထိုင်တဲ့အိန္ဒိယနိုင်ငံဘက်ထွက်ပြေးရောက်ရှိသွားကြတာပါမြန်မာနိုင်ငံနယ်စပ်ရခိုင်ပြည်နယ်မှာတော့ဒေသခံမွတ်စလင်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာတွေလို့သတ်မှတ်ခေါ်ဝေါ်ကြပေမ
ပြည်ထရေးအငယ်တန်းဝန်ကြီးကီရန်လီဂျီဂျူကပြီးခဲ့တဲ့လတည်းအိန္ဒိယပါလီမန်မှာပြောခဲ့ပါတယ်။အိန္ဒိယတောင်ပိုင်းတာလန်ကနာပြည်နယ်မြို့တော်ဟိုက်ဒရာဘတ်မြို့မှာသူတို့အခေါ်ရိုဟင်ဂျာမွတ်စလင်အများစုနေထိုင်ကြပြီးလူသားချင်းစာနာထောက်ထားမှုအရသူတို့ကိုပြန်မပို့ဖို့တောင်းပန်နေကြပါတယ်။ရိုဟင်ဂျာဒုက္ခသည်လူငယ်တဦးဖြစ်တဲ့အနာမူဟာဆန်ကတော့လုံခြုံစိတ်ရတဲ့အခြေအနေမျိုးရှိမှသာပြန်ပို့ရေးအစီအစဉ်ကိုစဉ်းစားတင်ကြောင်းပြောပါတယ
်။ဘုဒ္ဓမရှိလေးဆဲနာပါတယ်။ရာဘီယဟံအမလုံကိုဂျာနေကလေးဘောရဲအမလုံကိုယဟံမာဇို
ကျွန်တော်မှာခက်ခဲများကြီးရင်ဆိုင်နေရပါတယ်အိန္ဒိယဆိုရကလည်းဒီကထွက်သွားဖို့ကျွန်တော်တို့ကိုပြောနေတာပဲကျွန်တော်တို့မပြန့်နိုင်ဘူးကျွန်တော်တို့ကိုတတ်လိုက်ကြပါဒီမှာအေးစစ်စစ်ဆက်နေကြမှာသေးတယ်ဒီမှာဆိုထမင်းနှစ်နှစ်တော့ပုံမှန်စားခွင့်ရနေတာပါတည်ရင်လည်းမြှုပ်ဖို့နေရာရနိုင်သေးတယ်မြမပြည်ပြောင်းရင်တော့ကျွန်တော်တို့ကိုမီးရှို့တတ်မှာပါကျွန်တော်တို့အိမ်တို့လည်းအဖျက်စီးခံထားရပြီကျွန်တော်တို့တွေဘာမှမကြံတော့ပါဘူး
အိန္ဒိယနိုင်ငံမှာတရားမဝင်နေထိုင်တဲ့ရိုဟင်ဂျာမွတ်စလင်4000လောက်ရှိမယ်လို့ခန့်မှန်းထားပြီးတချို့ကတော့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR မှာဒုက္ခသည်အဖြစ်ရှောက်ထားကြတာပါအဲ့ဒီတဲက16500လောက်ကို UNHCR အတိမတ်ပြုကပ်ပြားတွေထုတ်ထားပေးပါတယ်ဒီလူတွေကသူတို့ကိုတရားလက်လွတ်ဖမ်းဆီးတာတွေနှိပ်စက်တာတွေပြန်ပို့တာတွေမလုပ်နိုင်အောင်ကာကွယ်ပေးဖို့တောင်းဆိုနေပါတယ်နောက်တဲ့ရိုဟင်ဂျာဒုက္ခသည်တူဦးဖြစ်တဲ့မန်ဆူအာကလည်းအိန္ဒိယအစိုးရကသူတို့ကိုမြန်မာပြည်ပြန်ပို့မယ်အစားတပ်ပစ်လိုက်ဖို့သာကောင်းတယ်လို့ပြောပါတယ
်။မာရနဲ့ဟိတုဒါမာရဒီဂျီဟမ်လိုကိုဝါဝါရမတ်ဘေဂျီ။ကျူကီဟမ်ဘာတကလစ်ပါကရယဟပရာယာ
။ကျွန်တော်တို့ကိုတတ်ချင်တယ်ဆိုလဲဒီမှာပဲတတ်လိုက်ကြပါ။ပြန်တော့မပို့ကြပါနဲ့။ဒီကိုပြေးလာဖို့တော့ကျွန်တော်တို့မှာဒုက္ခတွေအများကြီးကြော်ဖြတ်လာရတာပါ။အကြီးအကျယ်ဒုက္ခမရောက်ခင်အိန္ဒိယအစိုးရကကျွန်တော်တို့ကိုလာတတ်လိုက်ပါ။ဒါဆိုကျွန်တော်တို့လဲဒုက္ခတွေငြိမ်းသွားမှာပါလို့သူကပြောသွားတာပါ။ဆယ်စုနှစ်နဲ့ကြည်စစ်တပ်ကအုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ရခိုင်ဒေသကမွတ်စလင်တသန်းနီးပါးထွက်ပြေးသွားကြတယ်လို့ဆိုပါတယ်။ဒီမွတ်စလင်တွေဟာမြန်မာနိုင်ငံသားဖြစ်ခွင့်အတွက်ငင်းပယ်ခံရပြီးတစ်ဖက်နိုင်ငံကနေတရားမဝင်ရွှေ့ပြောင်းအခြေချလာသူတွေအဖြစ်သတ်မှတ်ထားပါတယ်။ပြီးခဲ့တဲ့2016အောက်တိုဘာလမှာရခိုင်မြောက်ပိုင်းနေကြားသောရဲစခန်းတွေကိုအကြမ်းဖက်အုပ်စုတစ်ခုကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်လူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရမှာတပ်ဖြတ်တာတွေအဓမ္မပြုကျင့်တာတွေရှိခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေထွက်ပေါ်ခဲ့ပြီးရခိုင်ဒေသကမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတယ်လို့ကုလသမဂ္ဂအစိုးရခန်းစာတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်ရခိုင်ပြည်နယ်အခြေအနေကိုဒီမှာပဲရန်နာပါရစေအခုကချင်ပြည်နယ်ဘက်ကိုလည်းအလှည့်ပေးပါရစေရှင်
မြန်မာတမရော်နဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားကစီးရီးတင်မာနေတဲ့အကျိုးဆက်ကြောင့်စစ်ဘေးရှောင်သူတထောင်ဝန်းကျင်ဟာကချင်ပြည်နယ်တနိုင်းမြို့နယ်ဘာသာရေးအသင်းမှာခိုလုံနေကြပါတယ်။ဒီလူတွေနေရာရင်းပြန်နိုင်ရေးဆွေးနွေးဖို့အတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချမ်းရေးအဖွဲ့တာဝန်ရှိသူတွေကမြန်မာတမရော်တာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေပါတယ်။လက်ရှိအချိန်ကစစ်ရှောင်စခန်းမှာစားတောက်ရေးအခက်အခဲတွေရှိနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ထားပါရှင
်။ကချင်ပြည်နယ်တနိုင်းမြို့နယ်ပါရာရေးတင်းတော်မှာခိုလုံနေတဲ့စစ်ဘေးရှောင်ဒုက္ခတဲ့တောင်ခန့်ကိုနေရရေးပြန်ပို့ပေးနိုင်ရေးအတွက်ကချင်ပါရာရေးဖွဲ့စည်းတွေကချင်ငင်းချမ်းရေးကျိုးရောက်ဆောင်ဖွဲ့တွေကလည်းဒေသခံမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတာပါ။နေရပြန်နိုင်ရေးညှိနှိုင်းမှုအခြေအနေကိုတော့ကချင်ငင်းချမ်းရေးကျိုးရောက်ဆောင်ဦးလမိုင်ကွန်ကြာကအခုလိုပြောပါရယ်။
ဒီပိုင်းတိုင်းစစ်တနာချိုတိုင်းမှုနဲ့ကျွန်တော်တို့ကတ်ဆက်ကမှုတို့ကမြစ်ချနာမှာရောက်လာစင်ပါကျွန်တော်တို့ဒီ KTC တင်းတော်ကဆရာတော်ကြီးတွေနဲ့တွေ့ဆုံတယ်ကက်သလစ်ကဘုန်းတော်ကြီးတွေနဲ့တွေ့ဆုံတဲ့အချိန်မှာအခုစီရေးတောင်းဖြတ်ပြီးတင်းဆောင်နေရတဲ့ပြည်သူလူထုတွေဟာသူတို့ရဲ့အတင်းသူအစင်သားတွေဖြစ်တယ်သူတို့ရဲ့ဒုက္ခဆင်းရဲမှုတွေကိုဘယ်လိုလုပ်ရင်ကောင်းမလဲဆိုပြီးသူတို့ညှိနှိုင်းကြတယ်အနိုင်မှာတင်းဆောင်နေတဲ့ဒုက္ခတွေတွေကိုကိုယ့်နေရဲ့ဒေသကိုပြန်ပြောင်းထွက်ဆိုပြီးမှသူတို့တင်ပြတယ်ဆိုရပြောမှတိုင်းရလည်းပဲတတ်မတော်လည်းပါစီဖြစ်တဲ့ပြည်သူလူထုရဲ့ဆန္ဒဆန္ဒသဘောထားပဲလို့ရှိတယ်ဆိုတဲ့ဟာကိုသွားရောက်တွေ့ဆုံဖို့အတွက်ဆိုပြီးမှအခုလူခဲ့တဲ့နိုင်ရည်တို့ကသူတို့ကိုယ့်ရဲ့အားလုံးဒုက္ခတွေကိုသူတို့ရဲ့သဘောထားဆန္ဒပဲလို့ရှိတယ်ဆိုတာကိုကျွန်တော်သွားရောက်တွေ့ဆုံတာဖြစ်တယ်
သမရသေးတာကိုကရေးစစ်တမ်းလာချုပ်မှုဇာကစားမှုကလည်းစစ်ဘေးရှောင်တွေနေရာပြန်ရေးကိစ္စတွေမှာကူညီပေးမယ်လို့ပြောဆိုခဲ့ကြအောင်ဦးလမိုင်ကွန်ကြာကပြောပါတယ
်တနိုင်းတက္ကသပေါ့လေဒုတက္ကသမှုဘုံကြီးပေါ့လေသူ့အနေနဲ့ကတော့ဘာဖြစ်ဖြစ်သူတို့ပြန်နိုင်ပြန်ဖို့ဒီလိုပဲတတ်မတော်ကနေပြီးတော့မှနိုင်ရှင်ရင်းရေးပိုင်ညာအလုံးနဲ့သူတို့ဝိုင်းဆောင်ရွက်ပြီးမယ်ဆိုတဲ့အကြောင်းလည်းပြောပါတယ်ပြမယ်ဆိုရင်တော့သူတို့အစစအရာရာအလုံးကူညီပေးမယ်ဆိုတဲ့ပြောဆိုတမ်းလေးကျွန်တော်ကြားပြရပါတယ်ဗျ
တနိုင်းစစ်ဘေးရှောင်တွေနေရာရင်းပြန်နိုင်ရေးအတွက်စက်တင်ဘာလ9ရက်နေ့ကညှိနှိုင်းဆွေးနွေးခဲ့ရမှာရွာသားတွေအနေနဲ့ဒေသရင်းမှာစိုက်ပွဲမဖြစ်ပွားဖို့နဲ့လုံခြုံရေးပိုင်လှုပ်ဆောင်ပေးဖို့သဘောထားပေးခဲ့တယ်လို့ဦးလမိုင်ကွန်ကြာကခုလိုဆက်ပြောပါတယ်
တိုက်ပွဲဖြစ်လို့နောက်တစ်ဖန်ပြန်ထပ်ပြေးတိတ်ဆောင်ရမှုကိုတို့ကမလိုလားဘူးတို့ပြန်မယ်ဆိုတဲ့အချိန်မှာလည်းပဲတို့နေရသေးတဲ့အနည်းတွဲမှာဒီမိုင်းရှင်းရင်းရေးပါညာတဲ့အကြောင်းဆိုတာတို့အဲ့မှာနှစ်ဖက်တက်တယ်ပေါ့လေယူအာနီးနားမှာမရှိတဲ့နဲ့ဆိုရင်တော့တို့ပြန်ရေးတယ်ဆိုတဲ့သဘောပေါ့လေတို့အနေနဲ့အဲ့လိုတင်ပြတာပေါ့လေ
KBC ပါရာရေးတင်းတော်နဲ့ငင်းချမ်းရေးကျိုးတော်ဆောင်ဖွဲ့တွေအနေနဲ့စစ်ဘေးရှောင်တွေစိန်မြတ်ချက်ကိုသတ်မတော်ဘက်ကရော KNU ဘက်ကပါဆက်လက်ညှိနှိုင်းသွားရမယ်လို့ဦးလမိုင်ကွန်ကြာကဆိုပါတယ်တနိုင်းမြို့ဘာရာရီတင်းတော်လေးခုမှရှိတဲ့စစ်ဘေးရှောင်သောင်လီပါခန့်ဟာပြီးခဲ့တဲ့ဇွန်လပရမပတ်တွင်ကမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တိုင်းရင်းဆက်လေးတို့တိုက်ပွဲဖြစ်ပွားရာကနေဆွတ်ပြေးလာခဲ့ကြတာပါ။တရှိတနိုင်းမြို့တွင်မှာအင်္ဂါသားရွာနိုင်မြို့ရွာများစုကစစ်ဘေးတင်းဆောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေအတွက်ကူညီထားပွားမှုတွေလဲပါလာလို့စားတောက်ရေးမှလည်းခက်သွေနေတယ်လို့လည်းတနိုင်းနှစ်ချင်းတင်းတော်တာဝန်ရှိသူဥမုံတန်ကပြောပါတယ်။
ဆက်ပြီးတော့ကျွန်တော်တို့ဒီမှာနေဖို့ဆိုတာကလည်းဒီစားတော့လိုအပ်တာတွေတော့အမအဖြစ်ခဲရှိလာနိုင်တယ်ခုလောလောဆယ်ဆယ်တော့မှကျွန်တော်တို့အပြင်တော့တန်းနေမှတော်တော်လေးဘယ်လိုမှမသူတို့ကိုဖတ်နိုင်တော့ပေါ့လေစောင့်ချောက်ထားတဲ့သဘောရှိပါတယ
်သနိုင်းမျိုးပေါ်ကဖရဲချောင်းတွေမှာခုလုံနေသူတွေတော့တရားဝင်စစ်ဘေးရှောင်စခန်းဖွင့်ဖို့ကိုမြို့တွင်းသိက္ခာကြဆင်းစေတယ်ဆိုပြီးမြို့နယ်အာဏာပိုင်တွေကလည်းဖွေးခွေးမပေးခဲ့တာကြောင့်အကူအညီတွေအားနည်းလာတယ်လို့သူကဆိုပါတယ်စနိုင်းမြို့နယ်အတွင်းမှာနှစ်ဖက်သက်ဖွဲ့တွေစိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးတယ်လို့စနိုင်းပြည်ဟာလမ်းတစ်လျှောက်မှာလည်းမြန်မာတပ်မတော်ကလည်းလုံခြုံရေးတင်ညာထားတယ်လို့စနိုင်းနှစ်ချင်းတင်းတော်တာဝန်ရှိသူဦးမုံတန်ကဆက်ပြောပါတယ
်။ဒီနေ့မနက်လောက်ပေါ့နော်။စနိုင်းကလည်းပြစ်တယ်ဘယ်ပဲပြစ်တယ်တော့မကြည့်ဘူး။လမ်းနဲ့ကြီးတန်ဒီခုနှစ်ချက်လောက်ကြားရတယ်။အဓိကလမ်းကြောင်းဖြစ်တဲ့ဒီနမ်ဒီဦးသားသားကြီးရော်တွေကိုတော်တဲ့လမ်းတွေကိုတော့ကျွန်တော်ဒီတပ်မတော်စစ်ကြောင်းကနေကိုယ်တော့သိထားတာ။အဲဒီလမ်းတောက်လျှောက်တဲ့ပြစ်ကြောင်းတွေခိုင်မှတုံးတက်ထားတယ်ပေါ့။
ပြီးခဲ့တဲ့ဇွန်လပရမပတ်ကစနိုင်းမြို့နယ်မော်သွင်းဆယ်တင်းဒေသကနေထိုင်သူတွေကိုထွက်ခွာပေးဖို့တပ်မတော်ဘက်ကလည်းရဟတ်ရင်နဲ့စာဖြတ်ဝေပြီးနောက်ပိုင်းဒေသခံတွေပါဝင်ရွှေပြည်မော်လုပ်သားတွေထွက်ခွာလာခဲ့ရသလိုမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဩဂုတ်လ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်စည်းဝေးမှာတပ်မတော်သားကိုယ်စားလှယ်သုဘူမူကြီးခေမောင်ဆွေကလည်း KIA ထိန်းချုပ်တဲ့စနိုင်းမော်သွင်းဒေသကိုနိုင်ငံရှင်းလင်းရေးဆက်လက်ပြုလုပ်သွားမယ်လို့အဆိုတင်သွင်းပြောဆိုမှုတွေရှိနေတယ်လို့လက်ရှိတနိုင်းဖက်ကဒေသတွင်သမတော်ကနေလူကြိုရေးတင်ညာထားတဲ့အနေအထားမှာရှိနေစေဖြစ်ပြီးစစ်ဘေးရှောင်နေရာရင်းပြန်လာရေးအတွက်အဟာရတစ်ခုလိုဖြစ်နေသေးတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေအရေးအဖြစ်ရှာဖို့ကြိုးစားနေတဲ့အခြေအနေကိုနိုင်ကွန်းအင်ပြောပြသွားတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြရစီရှင်အခုအမေရိကန်ပြည်ထောင်စုကိုဝင်ရောက်တော့မဲ့ဟာရီကိန်းမုန်တိုင်းအန်ဒီယားကိုဘယ်လိုကာကွယ်ကြမလဲဆိုတာလည်းကြည့်ကြရအောင်ပါ အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အတွင်းဝင်ရောက်တိုက်ခိုက်မဲ့ဟာရီကိန်းအာမာမုန်တိုင်းအန်ဒီယာကိုရှောင်နိုင်ဖို့အာနာပိုင်းတွင်နဲ့ပြည်သူတွေကြိုတင်ပြင်ဆင်နေကြသလိုဘေးလွတ်ရာတွေစီကိုလည်းစတင်ထွက်ခွာနေကြပါပြီ။တက်ဆက်ပြည်နယ်တွင်ဟာရီကိန်းဟာဗီမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့ပြီးသတင်းနှစ်ပတ်လောက်ကြာသေးတဲ့အချိန်မှာအခုလိုဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ရောက်မှာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်အတွင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးတင်ပြပေးပါမယ်ရှင်။
အခုလာမဲ့စနေနဲ့တနင်္ဂနွေနေ့မှာဖလော်ရီဒါပြည်နယ်ကိုဝင်ရောက်တိုက်ခမဲ့ဟာရီကိန်းအာမာမုန်တိုင်းအန်ဒီယေကိုရှောင်ရှားဖို့ဒေသတွင်းနေထိုင်သူတွေစတင်ထွက်ခွာနေကြပါပြီ။ဘေးလူရာကိုထွက်ခွာသွားကြတဲ့သူတွေရဲ့အခြေအနေပြီးတော့အာနာပိုင်းတို့ရဲ့သတိပေးခြင်းနဲ့ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့အာမာမုန်တိုင်းလမ်းကြောင်းဝင်ရောက်တိုက်ခမဲ့နေရာမှာနေထိုင်သူကိုကျော်မိုးသူကအခုလိုပြောပြပါဗျာ။တော
်တော်များများတော့ထွက်နေတာပဲ။အခုတန်ပိုက်တော့75 95တော့ဟိုတန်ပိုက်ဆိုရင်မနေ့ကဆိုရင်ဂျော်ဂျီယာအတ္လန်နာတိောက်ကားတွေပိတ်နေတာကမှတ်သွားတာထွက်တဲ့လူကတော့တော်တော်များတယ်တက်ဆက်ဆိုကြည့်ပြီးကြောက်ပြီးတော့နော်လို့ဆက်တော့မုံတန်းကမလာသေးတော့ဒီမှာတော့ယာရီဥရညင်ကြာပေါ့နော်ဒီညနေလောက်မှစပြီးနီးလာမယ်ဆိုတော့အနေနဲ့တနင်္ဂနွေနေ့ရက်ပို့ဆိုမယ်ပေါ့နော်ကျွန်တော်အသိတွေလည်းတချို့ရှောင်းတယ်တမရှိပါတယ်အချို့ကျတော့လည်းမရှောင်းဘူးပေါ့နော်ဒါပေမဲ့ဟိုကမ်းရင်နဲ့နီးရက်လူရတော့မရှောင်မနေ့ကရှောင်းရပါတယ်သူတို့အကုန်လုံးဟိုထွက်ခိုင်းပါတယ်ဒီမှာနာမပဝင်ကြီးမှာရှိတဲ့ mobile home ဖတ်ပြီးတော့အကုန်လုံးအိမ်ကြီးမှာစာကတ်ထားတယ်အကုန်လုံးထွက်ဖို့ရှောင်ဖို့ပေါ့နော်။အဲ့နာတဲ့လူတွေကတော့ပြည်များတော့အိမ်ကြီးပိတ်ပြီးတော့ထွက်သွားကြပါပြီ။သူတို့ shelter တွေမှာတွားနေပါတယ်။သူရ shelter တွေဖွင့်ပေးထားပါတယ်။ shelter မှာတွားနေကြတယ်။နေခြင်းကို risk နဲ့ကိုပေါ့နော်နေလို့ရပါတယ်။သူရတော့ရှောင်ဖို့ပဲအားပေးပါတယ်
။မုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းမှာနေထိုင်ပြီးဘေးလွရာကိုရှောင်ဖို့အစီအစဉ်မရှိပေမဲ့လည်းစားနပ်ရိက္ခာနဲ့လိုအပ်တဲ့ပစ္စည်းတွေကိုတော့ပြင်ဆင်ထားတယ်လို့ကိုကျော်မိုးသူကပြောပါတယ်။
မုံတိုင်းကကျွန်တော်တို့စီတဲလာမှာအဖိုက်တွေကအခုတည်းကမလာသေးဘူးငနေမိုင်300လောက်ဝင်နေသေးတယ်။ဒီညနေသုံးမို့စနေမနေ့လောက်မှစပြီးတော့မိုးကြီးတာတွေလေပြင်းလာပြီးပါစဖြစ်လာမယ်။ကျွန်တော်ကတော့မရှာဘူးအိမ်မှာတော့အကုန်လုံးကာထားတယ်။ရေတွေတက်နိုင်လောက်ဝယ်ပြီးစုထားတယ်။ gas oil တွေဖြည့်ထားတယ်။နောက်ဓာတ်ဆီတွေဖြည့်ထားတယ်။ဓာတ်ဆီဟိုအပေါ်ပေါ့နော်မိကျဲမိစက်မှသုံးဖို့အတွက်ဓာတ်ဆီကားတွေသုံးဖို့အတွက်ဓာတ်ဆီစောင်းထားတယ်။နောက်စားရအချောက်တွေပါတွေစောင်းလာတာပေါ့နော်။ကျွန်တော်တော့သမင်းချက်တာတော့ဂက်နီးပေါ်နဲ့ကျွန်တော်တို့အရင်ကချက်နေရဆိုဆင်ပြေပါတယ်အကုန်လုံးတော့။သွေးရင်တော့သွေးရင်တော့ပေါ့။မချောင်းဘူးလားဆိုတော့လည်းအိမ်မှာသူပစ္စည်းပါတွေနဲ့ဆိုတော့လည်းလိုအပ်တာတခုလိုအပ်ရင်လုပ်လို့ရအောင်လို့တော့နေရတာပေါ့
။မုန်တိုင်းဟာဖလော်ရီဒါပြည်နယ်တောင်ပိုင်းနဲ့ဖလော်ရီဒါကီးစ်ဒေသတွေမှာဝင်ရောက်တိုက်ခတ်ဖြတ်တန်းသွားမှာဖြစ်ပြီးမုန်တိုင်းဟာအဆင့်၄ကနေ၅အထိရှိမယ်လို့အမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းဌာနကဟာရီကိန်းမုန်တိုင်းပညာရှင်မိုက်ကယ်ဘရန်နန်ကအခုလိုသတိပေးပြောဆိုထားပါတယ
် Everyone in South Florida should be preparing for the landfall of
a အဆင့်၄ကနေ၅အထိရှိတဲ့လေပြင်းနဲ့တူအသက်အန္တရာယ်ကိုချင်းချောင်းနေတဲ့အရင်ပြင်းမုန်တိုင်းတနင်္ဂနွေနေ့ဝင်ရောက်လာချိန်မှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြောင်းနေတာကြောင့်ဖလော်ရီဒါတောင်ပိုင်းဒေသကလူတွေအားလုံးကြိုတင်ပြင်ဆင်ထားဖို့လိုပါတယ်
။တနအီကိုလေတိုက်နှုန်း185မိုင်အထိရှိမဲ့အာမာမုန်တိုင်းဝင်ရောက်ဖို့တဖြည်းဖြည်းနီးလာနေတဲ့ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာနေထိုင်ကြသူ9သိန်းကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့မနစ်ကြတာပရိနေကအမိန့်ထုတ်ပြန်ထားပါတယ်။မုန်တိုင်းအတွက်ကြိုတင်ပြင်ဆင်ထားတာတွေကိုတော့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကအခုလိုပြောပါတယ်
။ We know there are problems with supply at gas stations.
လက်လုံးမှာတော့ဓာတ်ဆီပြက်လက်မှုကအကြီးအမားဆုံးစိုးရိမ်စရာကိစ္စတစ်ခုဖြစ်နေတယ်။ဓာတ်ဆီဆိုင်ဒီမှာစီဖြည့်မဲ့စီတင်ကားတွေလန်ခီမှာကြောကြောမောမောဖြစ်စေဖို့လုံခြုံရေးတာဝန်ရှိသူတွေကိုညွှန်ကြားထားပါတယ
်ဖလော်ရီဒါပြည်နယ်မှာဟာရီကိန်းအာမာမုန်တိုင်းဝင်ရောက်ဖို့ရှိနေချိန်မှာပဲတစ်ဖက်မှာတော့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ရှူစတန်မြို့မှာဟာရီကိန်းဟာဗီမုန်တိုင်းတန်ကြောင်ရေကြီးမှုတန်ခံနေကြရတဲ့ပြည်သူတွေအခုအညီတွေလိုအပ်နေစေပါဩဂုတ်လ25ရက်နေ့ကပြင်းအားဆင့်၄အထိရှိတဲ့ဟာရီကိန်းဟာဗီမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်တက်ဆက်စ်ပြည်နယ်နဲ့လူအီဇီယားနားပြည်နယ်မှာနေထိုင်တဲ့သူတွေရေကြီးမှုတန်ခံခဲ့ကြရပြီးဘေးဒုက္ခကြုံတွေ့ကြရသလိုနေအိမ်တွေလမ်းတွေလေယာဉ်ကွင်းနဲ့အဆောက်အုံတို့တို့များများပျက်စီးခဲ့ရပါတယ်။ဟာဗီမုန်တိုင်းတန်ခံကြရတဲ့သူတွေအတွက်ရန်ပုံငွေရှာဖွေတဲ့အစီအစဉ်တစ်ခုကိုလည်းအမေရိကန်သမ္မတဟောင်း၅ဦးဖြစ်တဲ့ဂျီမီကာတာ၊ဘီလ်ကလင်တန်ဘရက်ဩဘားမားအပြင်သမ္မတဟောင်းဂျော့ရှ် H.W. ဘူးရှ်နဲ့ဂျော့ရှ် W. ဘူးရှ်တို့ကစီစဉ်လှုပ်ဆောင်နေပြီးအခုဝင်ရောက်တိုက်ခတ်မဲ့အာမာမုန်တိုင်းတန်ခံကြရမဲ့သူတွေအတွက်ကိုလည်းဒီရန်မုန်ငွေရှာဖွေရေးအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပါရရှင်
ရှားဖောင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တည်တခြင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့ရတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တတာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းကတော့1-239-382-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။စောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးတုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်မှာ
မင်းမောစီမယ်ဆိုရင်ဒီမှာတစ်ခါတည်းဟိုဘိုးဘာအင်ကြီးပါပါလေးဖြစ်ရတယ်။ဒေတာဘက်ကဆိုအမြင်ရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်။
အမေရိကန်နဲ့ကနေဒါနှစ်နိုင်ငံနယ်စပ်ကကမ္ဘာကျော်နိုင်ယာဂရာရေကုန်ကြီးအကြောင်းသိကြရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်။အခုတော့အရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်။ဒီနှစ်ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပိုပြီးရှိလာသလိုသတင်းလောကမှာလည်းအမျိုးသမီးအတော်များများပါဝင်လာနေကြပါပြီ။မြန်မာအမျိုးသမီးတွေဟာကိုလိုနီခေတ်ကတည်းကသတင်းနဲ့စာပေလောကမှာပါဝင်လာခဲ့ကြပြီးအထူးသဖြင့်မြန်မာလွတ်လပ်ရေးလှုပ်ရှားမှုမှာလည်းပါဝင်ခဲ့သူကတော့အတူယူစရာသတင်းစာစာရေးဆရာမကြီးဒေါခင်မျိုးချစ်ဖြစ်ပါတယ်။1993ခုနှစ်ကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဆရာမကြီးဒေါခင်မျိုးချစ်ရဲ့နိုင်ငံအကျိုးပြုခဲ့ပုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလှတန်းကတင်ဆက်ပေးထားပါရရှင
်ဒေါခင်မျိုးချစ်ကတထောင်တုံးလာပြီအရေးတော်ပုံတုံးကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရေးလောကကိုဝန်းလာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ
်အဲ့ဒါကတော့မြန်မာအမျိုးသမီးစာရေးဆရာမများတမိုင်းမှာအထင်ကြီးဖြစ်တဲ့စာရေးဆရာမကြီးဒေါခင်မျိုးချီရဲ့အကြောင်းကိုတင်းစာဆရာကြီးကြီးမှုဦးတောင်ကသူမကွယ်လွန်မီက VOA ကိုပြောပြခဲ့တာပဲဖြစ်ပါတယ်1300ပြည့်အရေးတော်ပုံမှာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကဘယ်လိုရှိခဲ့ပါလဲကြီးမုံဦးတောင်က
1300ပြည့်ရေတော်ပုံဆိုတာကတော့6ရေနံမြေမှာ VOC လို့သမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သပိတ်မောက်တဲ့အဲ့ဒီသပိတ်မောက်ပေါ်ကြီးရဲ့ဟာဗမာပြည်ရဲ့1300ပြည့်နိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်အဲ့ဒီတော့ကရေနံမြေရလို့သမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုပ်သမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတက်တတာပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေကုန်ကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးတူဖြစ်ပါတယ်အဲ့ဒီအစည်းအဝေးကလက်ရှိ90တန်းသာအုပ်ချုပ်ရေးဖြစ်တဲ့အခြေခံဥပဒေ1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ကြက်သားသားပယ်ချပါတယ်ကိုမဲကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်အဲ့ဒီအစည်းအဝေးဟာမှာပဲမြန်မာပြည်လူလတ်ရေးအမျိုးသမီးအဖွဲ့ကိုဖွင့်စည်းပါတယ်အဲ့ဒီတော့ဖော်ပြီးတော့မခင်များကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်
သူပြောပြခဲ့တဲ့မခင်များကဘယ်သူပါလဲ
ဒီစားဆရာကြီးကျင့်မှုဦးတောင်းဆက်ချင်းပြခဲ့တာကမခင်များအဲ့ဒီအသိကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းမားတွေအများပြားရေးပါတယ်ဒီတို့ကြားနဲ့ကြီးပွားရေးမဂ္ဂဇင်းတုတ်တရေးကြားနဲ့စနေတဲ့ကနေ့ကြားနဲ့စတဲ့စားကောင်းနေမှာသူကဆောင်းမားရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ်ပင်ဒီအင်္ဂလိပ်ဝေးပြီး မြန်မာဆိုင်ရာရိုက်ထားတဲ့ချောမောလပ်ပါတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြရတယ်။အဲဒီတော့ကနေခင်မျိုးချင်းရဲ့ဆောင်းပါးတွေကလူကြိုက်များခဲ့ပါတယ်။ဒါပြင်မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့
The Working People's Daily မှာဒေါက်ခင်မျိုးချင်းရဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့တဲ့သူဒေါက်ခင်ဆွေးလာကလေထိုစဉ်ကအမျိုးသမီးစာရေးဆရာမများရှားပါးနေချိန်မှာ
တော်ခင်မျိုးချင်းနေတဲ့သူ့ကိုဖေးမလက်တွဲခေါ်ယူခဲ့တဲ့အကြောင်းပြန်ပြောင်းပြောပြချက်ကတော့မာကြီးတို့ခင်မျိုးဖြစ်ကိုထောင်996ခုနှစ်ကကျမခင်ပွန်ကွယ်လွန်ပြီးကစားအချိန်မှာတီကျွန်းခင်မင်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးဆရာကြီးဦးခင်မောင်လက်နဲ့အမကြီးတော်ခင်မျိုးချစ်တို့ဟာကျမဘဝမှာဤကိုအားထားရာကျေးဇူးရှင်များဖြစ်ကြပါတယ်ကျမမှာငငယ်ရွယ်ရွယ်နဲ့ခင်မွန်ကွယ်လွန်သွားလို့
စိတ်ဒုက္ခရောက်စိတ်သက်တွေကြပြီးတောကတွေများပြီးအားကိုရမဲ့ဖြစ်နေတဲ့အချိန်မှာအမကြီးဒေါက်ခင်မျိုးချစ်တို့ဇနီးမောင်နှံကဖေးမအားပေးဆောက်ရှောက်ကူညီခဲ့ကြပါတယ်ဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့ကလောင်ဆွဲရင်နဲ့ပတ်သက်လို့ဒေါက်ခင်ဆွေလာကဆက်ပြောပြတာကတော့မကြီးဒေါက်ခင်မျိုးချစ်ဟာတရင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ုံနဲ့မကပါဘူးမျိုးသမီးတယောက် ဒီကံတယောက်ဖြစ်နေလေအထုဆန်းမူနာယူတိုက်တဲ့အမျိုးသမီးကြီးတယောက်ဖြစ်ပါလေဒေကိစ္စဒေအကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသက်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိတ်သားစွာတိုးတိုးနဲ့လူရင်းအတိုင်းကိုရရင်ဝဝဝေးပန်တတ် ဆုံးမတွင်တင်တတ်ပါတယ်အမကြီးဒေါက်ခင်မျိုးချစ်ဟာဝဟာရာကျွဲဝလွန်းတဲ့အပြင်စကားပြောလိမ်မာလှပါတယ်အမကြီးရဲ့ဝေပန်ချက်ခင်မြင်ချက်များဟာမှန်ကန်တိကျထိမိလွန်းလို့အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်ဒေါက်ခင်မျိုးချစ်ရေးသားခဲ့တဲ့စာပေတွေကပါပြီးပါလိ
ဒီမှာစာပေလိလလိုက်စားသူတူတေသူဥအောင်စောဦးကပြောပြခဲ့တာကတော့ဇမိုင်းစာပေရေးသားနဲ့ပတ်သက်လို့ဇမိုင်းရေးခဲ့တဲ့စာအုပ်တွေဟာပြည်သူလူထုကိုအလုပ်ကျေးပြတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားဂုဏ်ယူတဲ့ရှိတာဖြစ်ပါတယ်သူတစ်ဖက်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ရ
ยาสุวรรณดาวพิเดอพ่ออุดรอมิดอตันเดมวยจิงงายองเนอจีซงสกายซาดีตูดอคิมิโอเชฮาตรีนซานเนซินลอกามาเตตันจินเดอเพียงနိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်1955မလမှာတော့လွတ်လပ်ရေးမော်ဂုဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်ဆီယာမာဂျီဒေါခင်မျိုးချေဟာ1956နှစ်ရည်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်လူသမားနေ့ကြောက်ရွံ့တဲ့မေလာတရနေ့မွေးနေ့ရှင်ဒေါခင်မျိုးချီရဲ့မွေးနေ့မှာကဗျာဆရာမောင်စွန်းကြီးကဂုံပြုတဲ့အနေနဲ့အမေချီမွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်ဒီကဗျာကိုဦးအောင်စောကကြံလေရွတ်ပြရမှာတော့နှွေတစ်ပါဘကောမေတစ်မာလာအမေချီမွေးနေ့ကျူချီကာဂိုကလောင်ဓာရည်နဲ့ မီတုတ်ကိုကင်ငါဖွားရုတ်တဲ့ဖွားစီနဲ့တိမ့်တိမ့်တုတ်အောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲခေါ်ရီလွန်မာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ကိုကြုံလီတဲ့မုန်တိုင်းစမ်းအကြွစမ်းအထမှာလဲရမ်းမကွာစုသူပါလို့မန်းအမရစီမှာခန်းတကမာရီစုမကွာနှွဲသလူပစုစရာစုလူတကာတဲ့ကဲပြီလိ
ကြပြရဲ့အတူချုပ်နှစ်တန်ရကိုလေဥအောင်စောဦးကအခုလိုရှင်းပြခဲ့ပါလေအချင်းချင်းပြီးတော့ပေါ်ပြမယ်ဆိုရင်တော့မေတ္တရမှာမွေးလာခဲ့တာဖြစ်တယ်မွေတ္တရမေလာတည့်ရဆိုတာကလည်းကျွန်တော်တို့အလုသမားနေဖြစ်နေခဲ့တယ်ကမ္ဘာလူသမားနေဖြစ်ခဲ့တယ်ဆိုတဲ့အခါကျတော့အဖိနိတ်ခံနေဘက်ကနေဖိနိတ်တဲ့လူကန်းသားတွေကိုတော်လှန်နေနေမှာမွေးလာခဲ့တဲ့အတွက်ဆက်မိုက်တော်ခင်မျိုးချစ်ဟာအဲ့ဒ နေတဲ့ကိုကြီးကကဘာမှာတိတ်နေတုံနဲ့နေရူးနေမြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်။နောက်တစ်ခုကဒီ1938ပေါ့လေ။ကျွန်တော်တို့ဘိုးအောင်ကျော်ကြာသွားတဲ့ခေတ်မှာလည်းဒီဂေါ်ရပလိတ်တွေကနေလက်ကင်တုံနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာတော်ခင်မျိုးချစ်ကကျောင်းသူတယောက်အနေနဲ့တတ်တည်ရှိသောနဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုဒီစမ်းအကြွစမ်းအထမှလည်းဆိုတာကတော့ကျွန်တော်တို့ဂျပန်ဒေါ်လာကြီးပြီးသွားပြီးတော့မှနေတူရင်ခစ်ပေါ့လေ။ဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညီညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မှတော့ကလည်းဒီမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကတော်ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ
်။ဆိုင်းဆရာမကြီးဒေါ်ခင်မျိုးချစ်ဟာမြန်မာစာပေတမကအင်္ဂလိပ်စာရေးသားမှလည်းထူးချွန်လာတာဖြစ်ပါတယ်။နိုင်ငံတကာရဲ့အတိမှပြုမှုကိုခံယူကြရတဲ့သူ့ရဲ့အင်္ဂလိပ်စာရေးသားမှုနဲ့ပတ်သက်လို့နောက်တရင်ပါအမျိုးသမီးများကန္တာမှာဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်
ဆလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုစနေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါရှင်
တော်ရရှိများရှင်ရခိုင်ပြည်နယ်မြောက်ပိုင်းကဖိပခရီနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖန်ချီမှုတွေဟာပြဿနာရဲ့တစိ့တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းများတွေအထူးရောက်နေကြောင်းသွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ဆိုပါရစေ။
ခုဆက်ပြီးတော့နားဆင်ရမယ့်တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့ကဘာကျော်နိုင်ရာဂရာရေတခွင်အလဲပတ်ခီးစဉ်အကြောင်းကိုကိုအောင်ကတင်ဆက်ပေးထားပါတယ်ရှင
်အနှစ်ပတ်လုံးလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြည့်လျှော့ဖို့နဲ့ဒေသနာဘူတုဒ္ဒတွေရဖို့အမေရိကန်တွေအပန်းဖြေခီးထွက်လေရှိပါတယ်နယူးယောက်ပြည်နယ်ကခီးသွာဗစ်တာမန်နျူအယ်က
ကယ်ဒမိုကလာကဝင်သူ
ဂျီလက်မှာဆိုတော့ချန်ဂျယ်ကြီးတွေစိုက်ခင်းနေတာတမျောတခေါ်ပဲလေ
ဂွာဒီမာလာကရွှေတောင်းချစ်ချနေထိုင်သူဗစ်တာမန်နျူအယ်ဟာမိသားစုတွေနဲ့အတူတက်တန်းအရှိကြဆုံးဒီမြို့သားဥယျင်ကိုနယူးယောက်မြို့ကနေကမ်းမောင်းလာတာပ
ါ
တဘာဝအလာတွေမိသားစုတွေနဲ့အတူခီးသွာအလေးထားကိုနောင်မျိုးဆက်တွေအထိလဲလက်ဆင့်ကမ်းပေးသွားခြင်းပါတယ်
ကနေဒါနေဆက်မှာရှိတဲ့နိုင်ရကာရရေတကွန်ကြီးကတော့တဘာဝအလှရိနဲ့ဆွဲဆောင်တာကြောင့်မိသားစုမျိုးဆက်တွေနဲ့ချီးပြီးဒီနေရာကိုအလဲလာကြပါတယ်နယူးယောက်ပြည်နယ်တဘာဝဥယျင်ကအန်ဂျလာပါတီက
ရေတကွန်ကရေတွေစီးကျနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲကြိုဆိုပါတယ်
အမေရိကန်ပြည်အောင်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးတိုင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်။နယူးဂျာစီပြည်နယ်ကအလဲလာသူစုံညွန်းကင်က
ကိုရီးယားအစားအစာတွေယူလာပါတယ်။အမေရိကန်အစားအစာကိုတစ်နှစ်၃ချိန်လုံးမစားနိုင်ဘူးလေ။ဒါကြောင့်ရာမန်ခေါက်ဆွဲတွေနဲ့ကိုရီးယားစာတွေယူလာပါတယ်။
တတလို့စားတဲ့အိန္ဒိယနယ်ပါ VJ မိသားစုဟာနိုင်ယာဂါရာရေတံခွန်ကိုရောက်ဖို့ကီလို350လောက်ကားမောင်းလာရတာပါဒီကြိမ်ဟာဒုတိယကြိမ်ဖြစ်ပြီးကလေးတွေကိုလိုက်ဖို့တယ်လို့သူကပြောပါတယ်ကားမောင်းရင်အိမ်ငယ်ရအောင်တချင်းဆိုလာခဲ့တယ်လို့လည်းဆိုပါတယ်
ဒီ
you want to sing because I don't have a good voice.
Mujhko hai tujhse raabta.
Nayagara yirgun ko Canada bachchan ka ni le chi shu nai ma de. Nayagara mithe ka ni le apyo tima si pi chi lo ya ba de. Nayagara yirgun ko twa me so yin naw myama bi ga shwe pyaung chi cha ni thain du mya pya shi de buffalo myo le ko phyat twa ma wa. Buffalo myo ma ni thain du ko pnya ga Nayagara yirgun chaung aku lo sa pyo pya ba de.
သူကကမ္ဘာကြီးဆုံးရေကုန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအညွဲစားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနယ်နိမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်လို့ကျွန်တော်ထင်တယ
်ဟိုရေကုန်ကတော့ဒီအမေရိကန်ဘက်အချမ်းမှာပေါ့လေဒါပေမဲ့သူကဟိုကနေဒါဘက်ကိုမျက်နှာမူလို့ဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်တော့သူကရေကုန်ကြီးကိုတဲ့တဲ့ကြီးမြင်ရတာဟုတ်နည်းချင်းဆိုင်ကြီးအေကန်ဘက်ကတော့သူကအဲ့လိုမျိုးတဲ့တဲ့မြင်အောင်ဆိုဟိုကဝေဝေကနေပြီးတော့မှအဲ့မြင်းအလဲစီတကားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တယ်ဟိုကတကားပြောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေကုန်တဲ့တဲ့မြင်ရကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုန်ဘေးပတ်လန်းကိုသူတို့ကကောင်းတယ်သူဘက်ကပို့ပြီးခွင်လန်းတာရေကုန်တဲ့တဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဗာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ရှိရတဲ့နိုင်ငံသားဖြစ်ကြောင်းဖြစ်တဲ့ဆိုတော့အဲ့ enhanced travel license တော့လေရတယ်ဒါမှမဟုတ်ရင် passport ကရှိရင်တော့လေရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုက passport ပေါ့ဗျာအဲ့ဒါနဲ့တော့လေရတယ်ဒီ green card ကျွာကျန်တဲ့နိုင်ငံသားမဖြစ်သေးတဲ့ဟိုကပေါ့ green card သမားတွေလည်းဟိုကနေဒါဘက်ကိုကူးလို့ရတယ်အဲ့ဒါ green card မရှိဘူးဆိုရင်တော့ကူးလို့ရအောင်အနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကိုကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကပြကတ်ပြပြီးထွက်သွားလိုက်မှလွယ်ပါတယ်အဲ့ဒါတော
့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေတဲ့ကတ်ထားဒီဒါဘက်ကူးရင်တော့သူကနေဒါဘက်လည်းသွားရင်သူကလွယ်တယ်စိတ်မဖြစ်ဘူးအမေရိကန်စိတ်ကစစ်လည်းနည်းနည်းပေါ့ဟုတ်ပဲသွားတာ
What draws me to thy mighty water as it rolls over the edge? Fascination, I'm so inspired by that never-ending descent.Over the waterfall
ဒီနိုင်ငံကရေတကုံပေါ့လေဆိုတော့ဒီရေတကုံကြီးကဒီညာဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အော်တမျိုးစီပဲဗျဒါဟိုက night ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကရေကုံပြီးတက်လန်းတစ်ချက်ကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ဝဲသားတွေရောဟိုဟာတွေရောသားသောဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကမဟုတ်တော့ night view တော့တင်တာဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေတော့အဲဒါကသူကဒီရေကုန်ပေးတဲ့မြေပေးတဲ့နည်းနည်းလှမ်းဝေးတယ်မြေပေးနည်းနည်းကြာအဲပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရကြီးကတော့ကနေလူရနေကြီးပဲတော့ကျွန်တော်အမေရိကန်ဆိုက်ကပိုများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟူပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနှစ်ဖက်စလုံးကနေပြင်ပသွားကြည့်ရတယ်ကနေဒါဘက်ချမ်းကလည်းသင်္ဘောစီနီသွားကြည့်ရတယ်အာဒီအမေရိကန်ဘက်ကချမ်းကလည်းသင်္ဘောစီသွားကြည့်ရတယ်ဒါတခါတော့ဘာသူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါတည်းဟိုဘယ်လိုပြောမလဲဟိုကအင်ကြီးပပလေးကြီးရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရတယ်တော့သင်္ဘောကတော့စီးဖို့တယ်သူကသင်္ဘောစီးလိုက်မှသူကအော်ရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့ကျွန်တော်ရေကုန်ကအပေါ်ကနေရေကုန်ရေကျတဲ့နေရာကြီးငုတ်ကြည့်ရလို့ဖြစ်တယ်။သင်္ဘောစီလိုက်မှာအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနည်းဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအချီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဝါရီကြခင်ဗျာမော့ကြနေတာကိုပပတ်လည်းမှာရေကုန်ကြီးဝါးနေလို့ကြီးပဲဖြစ်သွားတယ်အရမ်းလာတယ်ဒီမော်စီက
Okay. So, the demo see you to a car, blah,
blah,
blah, blah. I say, love you. You're going to go to the car. You're going to go to the car. You're
going
ไอ้มาอกงอกงมายีเกรีซาเปียวတော့ไอ้อันนี้ပြီးတော့ไอ้ညစ်ညစ်ဖြစ်လာပြီးတော့ไอ้လိုမျိုးညစ်တော့ဖြစ်လာပေါ့เนาะအဲဒီညစ်လမ်းကြောင်းလေညစ်ကုန်ပုံစံတွေကတော့အချိန်ကြာနေမြန်ဖြစ်ဖြစ်ဖြစ်ပြောင်းလာကြည့်ရတာမျိုးအဲဒီလိုရှိတယ်ပေါ့เนาะဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲကျွန်တော်ကဒီကောင်လေဒီညစ်ကုန်လေဟိုဘာပေါ့เนาะဟိ
သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါမယ်။ကမ္ဘာမှာအန္တရာယ်ကင်းတဲ့တောက်သုံးရေအလုံးလောက်မရသူတန်ပေါင်းများစွာရှိနေတာကြောင့်ရေစိုးတွေကိုဤပညာအဆုံးသုံးပြီးတန့်ပြန့်အောင်ပြန်တန့်အောင်ကြိုးစားနေတာ။တကူရေသုံးနဲ့အိမ်သုံးခင်မီလျှက်စစ်ပစ္စည်းတွေနဲ့လူတွေကြားအင်တာနက်နဲ့တိုက်ရိုက်ချိတ်ဆက်ပြီးလူတွေရဲ့လိုအပ်ချက်တွေကိုအလိုလျောက်ဖြည့်ဆည်းပေးနိုင်မယ့်ပစ္စည်းတွေထုတ်လုပ်ဖို့ကြိုးစားနေတဲ့အကြောင်းတွေကိုကိုကျော်ကျော်တင်ကစူးစီးတင်ပြပေးထားပါရရှင
်။ကမ္ဘာတွင်းမှာလူပေါင်းတန်း900ကျော်ဟာတန်ရှင်းပြီးဘေးကင်းတဲ့တောက်သုံးရေမရကြဘူးလို့ The Water Project အဖွဲ့ကပြောပါတယ်။ကမ္ဘာပေါ်ကလူ6ယောက်မှာတစ်ယောက်ဟာဒီကင်းတန်ရှင်းတဲ့တောက်ရည်မရပါဘူးဒီချင်းတွေကိုကံကြွယ်ဖြစ်ခြင်းဖို့နှစ်စဉ်ကမ္ဘာရေသတင်းပတ်ဆိုတော့ကိုသတ်မှတ်ပြီးဆွီဒင်နိုင်ငံစတော့ခေါင်းမြို့မှာ NGO တွေပရဟိတအဖွဲ့တွေအစိုးရတွေစုဝေးဆွေးနွေးကြပါတယ်2019ခုနှစ်အတွက်စောင်းဖို့ကတော့ရေနဲ့ဖြုံတီးမှုချော့ချပါပြန်သုံးပါဆိုတာပါပဲဆွေးနွေးပွဲတက်ရောက်တဲ့ World Resources Institute က Todd Gardner ကUAE ကို Skype ကနေတဆင့်အခုလို့ပြောပါတယ
် something like I think it's only 4 or 5% of wastewater
သူပြည်ပမာဏရဲ့4-5ရာခိုင်နှုန်းလောက်ကိုဘလို့အသုံးတည့်မဲ့ကိစ္စမျိုးအတွက်မဆိုပြန်ပြီးတန့်စင်နေပါတယ်သူပြည်90ရာခိုင်နှုန်းကျော်ဟာတဘာဝရေတက်တက်ပါအဲ့ဒီထက်မှာတန့်စင်ဖယ်ထုတ်ပြရမယ့်ပစ္စည်းတွေပါနေပါတယ်ဒါပေမဲ့လည်းအဲ့ဒီသူပြည်ကိုတန့်စင်ပြီးပြန်အသုံးပြုနိုင်ဖို့လုပ်ရမယ့်ဤပညာပိုရှိလာနေပါပြီ
ရိုးရိုးလေးလိုယုံနဲ့ကြီးမားတဲ့အကျိုးရှိနိုင်ပြီးတချို့နေရာတွေမှာလက်တွေ့ဖြစ်နေပြီးသားအခြေအနေတွေကတည်တည်ရှိတယ်လို့ဂါဒနာကပြောပါတယ်
။ There's a lot of places where they're treating the water to drinkable standards and if you think about that as an option
ပါလို့ရတဲ့ရေဖြစ်အောင်ပြုပြင်တန့်စင်တဲ့နေရာတွေအများကြီးရှိနေပါပြီ။ဒါကိုနည်းလမ်းတစ်ခုအနေနဲ့စဉ်းစားမယ်ဆိုရင်အချိန်တိုင်းမှာရေအစ်စ်ကိုသုံးဖို့ကျွန်တော်တို့ရဲ့စဉ်းစားချက်အများကြီးလျော့သွားနိုင်ပါတယ
်။စွန့်ပစ်ရေကိုတန့်စင်တာကလူတွေအတွက်အထောက်အကူဖြစ်ုံသာမကပါဘူး။ချောင်းတွေ၊မြစ်တွေနဲ့သမုဒ္ဒရာတွေထဲအငိအကျေးတွေရောက်မသွားအောင်တားနိုင်တဲ့အတွက်သဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးရှိတာပါ။
80% of wastewater across the world is not
ကမ္ဘာတဝန်းကရေ80ရာခိုင်နှုန်းဟာလုံးဝမပြုတ်ပြင်မတန့်စင်ရသေးပါဘူး။ဆိုလိုတာကအဲ့ဒီရေတွေဟာသမုဒ္ဒရာထဲ၊ပင်လယ်အော်ထဲ၊ရေစီးကြောင်းတွေထဲစီးဝင်သွားတာပါပဲ
။နောက်ပြဿနာတစ်ခုကတော့ကျွန်တော်တို့မှာရှိတဲ့ရေပမာဏထက်ပိုသုံးနေကြတာပါပဲ။တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကပါမောက်ခဆေရာဖီကင်းစ်ကလည်း Skype ကတဆင့်အခုလိုပြောပါတယ
်။ It's well known that the groundwater table level is dropping because of all the water that's been used for agriculture.
ရေအားလုံးကိုစိုက်ပျိုးရေးအတွက်သုံးနေတာကြောင့်ရေပမာဏလျော့လာနေတယ်ဆိုတာသိထားပြီးသားကိစ္စပါ။ဒါကြောင့်အခုလုပ်နေတဲ့လူမျိုးရေရှည်ဆက်လုပ်သွားလို့မရပါဘူး။တကယ်ကကျမတို့လုပ်နေပုံကိုပြောင်းပြစ်ရပါမယ်
။အဓိပ္ပာယ်ကတော့တစ်တော်တင်းတိတ်နာနဲ့ပေါက်နေတဲ့ရေပိုက်တွေကိုပြင်ဆင်တာလို့ဤပညာသိမ့်မလို့တဲ့နီလန်းတွေနဲ့ပင်လယ်ရေကနေစားငံတက်ထုတ်ပြီးတဲ့ဆက်ယုံတွေနဲ့ခိမိဆဲရေပေးဤပညာလို့အစ်စ်နှစ်ဤပညာသုံးနီလန်းတွေကိုပေါင်းစပ်ဖို့ဖြစ်တယ်လို့ဂါဒနာကပြောပါတယ
် Your water is a human right and so we want to make sure that everyone has access
ရေဟာလူ့အခွင့်အရေးတစ်ခုပါတန်ရှင်းတဲ့ရေကိုလူတိုင်းအလုံးအလောက်ရစေချင်ပါတယ်လက်ရှိမှာကဒါဟာလူခွင့်ရဖြစ်ပြီးလူတိုင်းတန်းတူခံစားတတ်တဲ့ဆိုတဲ့စဉ်းစားချက်မျိုးရှိမနေပါဘူး
။ဒါပေမဲ့လေရေတို့မှာတော့ရေရှားပါတာလူတိုင်းအတွက်ရေလုံလောက်မရတာကကျွန်တော်တို့လက်တွေ့ဘဝရဲ့အစိတ်အပိုင်းဖြစ်လာမယ်လို့ဂါဒနာကပြောပါတယ်ခင်ဗျာ။ကိုယ့်ရဲ့ဇနီးခင်မုန်းဖြစ်သူညအိတ်တဲ့အခါဟောက်တတ်ပါသလား ?Smart ကောင်းအောင်ကကူညီပါလိမ့်မယ်။နွားတို့ကုန်နေပြီဆိုတာရေခဲတစ်တာကတွေ့တာနဲ့ကိုယ်ဝယ်နေကြ စားကုန်ပစ္စည်းပို့တဲ့ဆိုင်ကိုနွားနို့လာပို့ဖို့မှားလိုက်ပါလိမ့်မယ်။ကိုယ့်မျက်လုံးပတ်ဝန်းကျင်မှာအရေးအကြောင်းတွေပေါ်လာလို့စိတ်ညစ်နေပါသလား။ Smart ကြည့်မှန်ကအဲ့ဒါကိုခွဲခြမ်းစိတ်ဖြာသုံးသပ်ပြီးရလာတဲ့အခြေအနေကိုကိုယ့်ရဲ့ smartphone ကိုပို့ပေးပါမယ်။ကဲတင့်တော်တဲ့မျက်နှာလိမ့်စေးကိုသာမှားယူလိုက်ပါ။ပစ္စည်းတစ္ဆေများရဲ့ Internet of Things ကဘာကနေကြိုးဆိုပါရဲအတူပေါက်အားဖြင့်တော့ IoT ပေါ့ခင်ဗျာဒါနဲ့ပတ်သက်ပြီးဤပညာသတင်းဌာနတစ်ခုဖြစ်တဲ့ Mobile Geeks က Nicole Scott ကအခုလိုပြောပါရဲ
As IoT finds its feet it's going to go into a lot of different niche applications
IoT ခိုင်မာလာပြီဆိုတာနဲ့လွယ်လွန်းတခုအသုံးပြုဖို့အမျိုးမျိုးရှိလာမှာပါအမိုက်ဘုံးကနေရေခဲတတာအထိသဘွတ်တန်တွေအထိရောက်သွားမှာဖြစ်ပြီးအဲ့ဒီထက်ပိုပိုကျယ်သွားပါလိမ့်မယ်ကိုကတကယ်လူရင်းမှုလို့ပဲဖြစ်ဖြစ်ဒီပညာကိုတိတ်တိတ်လို့ပဲဖြစ်ဖြစ်ကိုဘွားရဲ့ကိစ္စတိုင်းကိုအလိုလျောက်လှုပ်ချင်လာမှာပ
ါဒီနေ့ကုန်ရောက်ရင်အင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းပစ္စယပေါင်း 7.4 ဘီလီယံအထိရှိလာတော့မယ်လို့သတင်းနည်းပညာသုတေသနကုမ္ပဏီ Gartner ကပြောပါတယ် Andrew Wild ကတော့နည်းပညာဆိုင်ရာ website CNET Technology ကပ
ါ People are trying to connect everything they can sometimes just so they can say we have
လူတွေကချိတ်ဆက်နေတဲ့အားလုံးကိုချိတ်ဆက်ဖို့ကြိုးစားနေကြပါတယ်တစ်ခါတစ်ခါကျတော့ဒါကဘာပစ္စည်းပဲဖြစ်ဖြစ်ချိတ်ဆက်လိုက်တာပဲလို့ပြောနိုင်ဖို့တက်တက်လောက်ကြတာပ
ါကိုကလိုအပ်လို့ခေါ်လိုက်တာနဲ့ရောက်လာပြီးလူကျင်နာလုပ်ပေးမဲ့အာလာဒင်ရဲ့မီးအိမ်ဆောက်ဘလူးလိုမျိုးဤပညာနဲ့ဖန်တီးထားတဲ့ Apple ရဲ့ Siri Google ရဲ့ OK Google Amazon ရဲ့ Alexa စတာတွေဟာအရှင်သခင်ဖြစ်တဲ့ကျွန်တော်တို့ခိုင်းတာလုပ်ပေးဖို့အမြဲတမ်းအသင့်အင့်ရှိနေကြပါတယ်ဒါနဲ့ပတ်သက်လို့တော့ CNET Technology ကပဲ Sarah Tipkin ပြောပြတာက
It's just all about trying to predict what you want and what you like and they
ကိုဘာလို့ကျင်နေဘာကြိုက်တယ်ဆိုတာမပြောရသေးခင်မှာကိုပဲကိုလိုချင်တာကြိုက်တာကိုခံမှန်းပြီးကိစ္စတွေကိုတတ်တာလွယ်ကူအောင်လုပ်ပေးတာပါပဲ
အခုလောလောဆယ်မှာရှိနေတဲ့တခုတည်းသောမေကွန်းကတော့အဲ့ဒီပစ္စည်းတွေကိုတခုနဲ့တခုဘယ်လိုချိတ်ဆက်ပြီးအတူတူအလုပ်လုပ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာပါပဲလို့ Andrew Wild ကပြောပါတယ်
It is a slow burner but largely because there are so many different devices from so many different companies.
ဒါကဥစားပေးကိစ္စတော့မဟုတ်သေးပါဘူး။အဓိကအကြောင်းကတော့ကုမ္ပဏီအမျိုးမျိုးကထုတ်တဲ့ပစ္စည်းတွေအမျိုးမျိုးရှိနေပြီးအဲ့ဒါတွေအားလုံးကိုခင်မီနီးပညာအိမ်ထဲမှာဘယ်လိုချိတ်ဆက်ရမလဲဆိုတာတကယ်တမ်းနားမလည်တဲ့လူအများကြီးရှိနေပါသေးတယ်
။ဒါအပြင်အားလုံးဟာအင်တာနက်နဲ့ဆက်နွယ်နေတာမို့လုံခြုံရေးနဲ့ပို့ကိုရေးအချက်လက်တွေမပေါက်ကြားရေးတွေအပေါ်စိုးရိမ်တာမျိုးကအများကြီးရှိနေတာပါ။လောလောဆယ်မှာတော့ဒါနဲ့ပတ်သက်ပြီးအတိအကျမသိနိုင်သေးဘူးလို့ Android နည်းပညာကျွမ်းကျင်သူတူဖြစ်တဲ့ Nirav Gondia ကပြောပါတယ်
။ At the moment is it all secure? Who knows because we've not seen widespread examples.
လက်ရှိအချိန်မှာဒါကဘေးကင်းလုံခြုံပါရဲ့လား။ကြေကြေပြန့်ပြန့်ဖြစ်ထားတာတွေမတွေ့ရသေးတော့ဘယ်သူသိမလဲဗျာ
။ဘယ်လိုနည်းပညာပစ္စည်းပစ္စယမျိုးပဲရှိပါစေ။သုံးပါအဲ့ဒီအပေါ်ကျေနပ်ပါ။ကိုယ့်ရဲ့ပုံကိုယ်ရေးအချက်လက်တွေကိုတော့ဘေးမသိပါနဲ့။ဘာကြောင့်လဲဆိုရင်ဘယ်သူနားထောင်နေမလဲဆိုတာခမရမသိနိုင်တဲ့အတွက်ကြောင့်ပါပဲလို့ကျွမ်းကျင်သူတွေကအကြံပေးကြပါတယ်ခင်ဗျာ
ကိုကျော်ကျော်တင်းစီစဉ်တင်ဆက်ထားတဲ့တိတ်ပတ်နဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်ဘူယိုအမေရိကန်အတန်ရဲ့တောက်တန်နေညပဲလက်ရှိအတန်လွှင့်နေတဲ့အစီအစဉ်တနားရီစာအစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ခုတော့ထိတ်တန့်ရနေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါအောင်မရှင
်။ဟာကင်းမုံနဲ့အာမာကယူဝန်ငယ်အရှိဘက်နေရာတော်များကိုဖြတ်တန်းတက်ခတ်နေပြီးဒီနေ့တောက်ကြနေနောက်ပိုင်းမှာတော့အနောက်မြောက်ဘက်ကိုရွှေရှားနေတဲ့မုံနဲ့ဟာကယူဝန်ငယ်မြောက်ပိုင်းနဲ့ဘာမားငယ်နေရာတော်များကိုဝင်ရောက်လိမ့်မယ်လို့လည်းအမေရိကန်မျိုးသားဟာကင်းမုံနဲ့ဌာနကခန့်မှန်းထားပါတယ်။ပြည်အဆင့်၅ရှိရဲ့အာမာဟာကင်းကဒီနေ့စောင်းပိုင်းမှာတော့အစဉ်လေးဖြည့်ချက်ချလိုက်ပြီးမယ်အားကောင်းနေစေဖြစ်ပါတယ်။အမေရိကန်ရှစ်တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဒီရက်ပိုင်းတွင်ဝင်ရောက်ဖို့ရှိနေတဲ့မုန်တိုင်းကလက်ရှိအင်အားအတိုင်းပဲဆက်ပြီးအားကောင်းနေနိုင်တယ်လို့လည်းကြန့်ကျင်သူတွေခန့်မှန်းထားကြတာပါ။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာဒီကနေ့ပြင်းအား 8.2 အဆင့်ရှိရင်ငလျင်တစ်ခုလွတ်ကပ်သွားတဲ့အတွက်လူ16ဦးထပ်မံနေသေဆုံးသွားခဲ့ပြီးနှစ်ပေါင်း100အတွင်းမှာအပြင်းထန်ဆုံးငလျင်ဖြစ်တဲ့အကြောင်းလဲမက္ကဆီကိုသမ္မတကပြောဆိုလိုက်ပါတယ်။ငလျင်ညောင်းတမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားလေးတွေဖြစ်ပေါ်ခဲ့ကြောင်းလဲပစိဖိတ်ဆူနာမီသတိပေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ကဆီးရီးယားရေးယူမှဆိုရင်မြောက်ကိုရီးယားအတွက်အင်တာမတ်ချီကွဲဆရာနေ့တနေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။ဆီးရီးယားဖြစ်ရှိမှုနီလန်းကိုမလိုလားပေမဲ့ဖြစ်နိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလဲသမ္မတကသတိပေးပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတ်တွေအတွင်းသေဆုံးသူရေးတွေ့ရ တောင်ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောလိုက်ပါတယ်လူတစ်ထောင်နဲ့တစ်ထောင်ညလောက်ထိတည်ဆုံအောင်တည်ဆုံနိုင်တယ်လို့ဆိုတဲ့ခံမှန်းချက်ကိုသူ့အနေနဲ့လက်ခံကြောင်းလဲတည်ဆုံမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်ပေမဲ့လည်းအများစုကရိုဟင်ဂျာတွေဖြစ်နိုင်တယ်လို့လူခွင့်ရေးထူးကိုယ်စားရန်ကြီးလီက AFP သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ
2019ခုနှစ်စက်တင်ဘာလ10ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.